မက္ကဆီကိုနိုင်ငံရဲ့သမရရွေးကောက်ပွဲတနင်္လာနေ့အစောပိုင်းတရားဝင်ထုတ်ပြန်တဲ့ကနဦးမဲရလက်တဲ့အရာဆိုရင်တော့လက်ရှိအာဏာရပါတီကိုယ်စားလှယ်လောင်းကလော်ဒီယာရှင်းဘောင်းကမဲ58ရာခိုင်နှုန်းနဲ့60ရာခိုင်နှုန်းကြားမှာအနိုင်ရပါတယ်လို့အမျိုးသားရွေးကောက်ပွဲကော်မတီကထုတ်ပြန်ပါတယ်။မက္ကဆီကိုစီးတီးရဲ့မြို့တော်ဝန်ဟောင်းရှင်းဘောင်းကမက္ကဆီကိုတမိုင်းကြောင်တလျှောက်200အတွင်းမှာသူအနေနဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်ခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းကနဦးမဲရလတ်တွေကြေညာပြီးသူ့ထောက်ခံသူတွေကိုပြောခဲ့ပါဗျ။သူ့ရဲ့ပြိုင်ဘက်စီးပွားရေးလုပ်ငန်းရှင်အထက်လွှတ်တော်အမတ်ဆိုဂျီဂါလ်ဗတ်စ်ကတော့မဲ26ရာခိုင်နှုန်းကနေ28ရာခိုင်နှုန်းကျော်ရပါတယ်။အလယ်လက်ဝါဒီကိုယ်စားလှယ်လောင်းဟိုဆယ်အယ်ဘာရဇတ်မေဇတ်ကတော့မဲ900ရာခိုင်နှုန်းကနေ100ရာခိုင်နှုန်းကျော်အနိုင်ရပါတယ်။ကနဦးမဲရလတ်တွေအရာကတော့ရှိန်ဘောင်းရဲ့ပါတီကမက္ကဆီကိုကွန်ကရက်လွှတ်တော်နှစ်ရက်စလုံးရဲ့နေရာအများစုကိုအနိုင်ရထားပါတယ်မက္ကဆီကိုဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်တာကိုမဲပေးတဲ့လုပ်ငန်းစဉ်တွေကထင်ဟပ်ပြနေတယ်လို့ပြည်သူတွေကိုကျေးဇူးတင်ကြောင်းနဲ့တရားမျှတပြီးတော့ပို့ပြီးတော့မှသာယာဝါပြောတဲ့နိုင်ငံတစ်ခုတိဆောက်သွားမယ်ဆိုတာကိုလက်ရှိအာဏာရပါတီကိုယ်စားလှယ်လောင်းကကတိပြုပြောဆိုခဲ့ပါတယ်ရှင်